ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်ဘဇာဒေသမှာရောက်နေတဲ့ကလေးငယ်တွေဟာသူတို့အနာဂတ်ကောင်းမွန်ရေးအတွက်လိုအပ်တဲ့ပညာသင်ကြားခွင့်မရတာကြောင့်ဆုံးရှုံးနေနိုင်ရတဲ့မျိုးဆက်တစ်ခုဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂယူနီဆက်အဖွဲ့ကသတိပေးလိုက်ပါတယ်။ရင်းညာဒုက္ခသည်တွေထွက်ပြေးသွားတာတစ်နှစ်ပြည့်ကာလနဲ့တိုက်ဆိုင်ပြီးထုတ်ပြန်တဲ့မရေရာသောအနာဂတ်များရင်းညာကလေးငယ်မျိုးဆက်တစ်ခုအတွက်ညှော်လင့်ခြင်းတိဆောက်ချက်ဆိုတဲ့အစီရင်ခံစာထုတ်ပြန်ရင်းUNICEF ကတတိပေးလိုက်တာပါ။ဂျနီဗာကနေပြီးတော့ Lisa Schlein ပေးပို့တဲ့သတင်းစာကိုကိုကျော်ကျော်သိန်းပြောပြမှာပါ
။ Caucasus ဘဇာကလူတွေတိကျက်ပြီးညစ်ပတ်နေတဲ့ဒုက္ခသည်စခန်းတွေထဲမှာပြီးခဲ့တဲ့တစ်နှစ်လုံးနီးပါးရှိနေခဲ့တဲ့ရိုးရိုးတဲတဲနဲ့မရင်မယာမြင်ကွင်းတွေအခုအခါမှာမရှိတော့ဘူးလို့ UNICEF ရဲ့လေ့လာချက်မှာဖော်ပြထားပါတယ်။အခြေခံစောင့်အုံနဲ့စီးပွားရေးပိုင်းလူဆောင်ချက်တွေမှာတိုးတက်မှုတွေရှိလာတယ်။ကာလာဝမ်ယောဂါလို့ကယောဂါဘီးကြီးတွေကြမလားဆိုတဲ့စိုးရိမ်ရမှုတွေနဲ့မုတ်တုံမှုရာဒီကာလာတွင်ထိခိုက်ပျက်စီးမှုအများအပြားဖြစ်မဲ့ရေကိုလည်းတားဆီးနိုင်ခဲ့တယ်လို့လေ့လာချက်ကဆိုပါတယ်။ဒီအချိန်ဤအားလုံးကအပေါင်းလက္ခဏာတွေဖြစ်ပေမဲ့လေရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေကြားမှာမျှော်လင့်ချက်ကင်းမဲ့ပျောက်ကွယ်နေတာကတကယ်စိုးရိမ်မွဲကိစ္စကြီးဖြစ်လာနေတယ်လို့ UNICEF ကပြောပါတယ်။ကလေးငယ်တန်းဝက်ကျော်ဟာသူတို့ဘဝတစ်လျှောက်လိုအပ်လာမဲ့အခြေခံကျွမ်းကျင်မှုအရည်အသွေးတွေကိုတင်ယူဖို့အခွင့်အရေးမရကြတော့ဘဲလို့UNICEF အစီရင်ခံစာမှာဖော်ပြထားပါတယ်။ကလေးပေါင်းတသိန်းလေးသောကျောင်းတက်ဖို့စီရင်သွင်းထားကြပေမဲ့ဆယ်ကျော်သက်လူငယ်တွေအတွက်ပညာရေးအခွင့်အလမ်းကမရှိသလောက်ဖြစ်နေပြီးသူတို့အနာဂတ်တွေစိတ်ပြက်လက်ပြက်ဖြစ်နေကြတယ်လို့ UNICEF အဖွဲ့ပြန်ကြားရေးဆိုင်ရာအကြီးအကဲအကြံပေးပုဂ္ဂိုလ် Simon Ingram ကပြောပါတယ်
။ It's something which is very clearly dangerous for them, for themselves, for their futures.And for the long-term future of the
Rohingya, ဒီကိစ္စသူတို့ကိုယ်တိုင်အတွက်သူတို့အနာဂတ်အတွက် Rohingya လူတို့ရဲ့ရည်ရှိအနာဂတ်အတွက်စိတ်ကိုကြီးမားတဲ့အန္တရာယ်ပါဒီနေရာမှာကျွန်တော်တို့ပြောနေတာကသူတို့ရဲ့ပညာရေးသူတို့ဘဝမှာအောင်မြင်မှုရဖို့တခုခုဖြစ်မြောက်ဖို့ပြီးတော့သူတို့လူမှုအဝန်းအဝါရဲ့အနာဂတ်ကိုပြန်အကျိုးပြုနိုင်ဖို့လိုအပ်တဲ့အခြေခံကျွမ်းကျင်မှုတွေကိုတည်ယူနိုင်ရေးသူတို့ရဲ့မျှော်လင့်ချက်တွေဆုံးရှုံးပျောက်ကွယ်နေတဲ့ Rohingya ကလေးငယ်မျိုးဆက်တစ်ခုလုံးအကြောင်းဖြစ်ပါတယ်
ကောက်ဆက်တစားကကလေးငယ်တွေနဲ့ပတ်သက်လို့စိုးရိမ်နေတယ်လို့ပဲရခိုင်ပြည်နယ်မြောက်ပိုင်းမှာစိုးရိမ်ထိလန့်မှုမျှော်လင့်ချက်ကင်းမဲ့မှုတွေနဲ့နေထိုင်နေရတဲ့ရိုဟင်ဂျာကလေးငယ်3,000-6,000လောက်အတွက်လည်းစိုးရိမ်မှုတွေရှိနေတယ်လို့ Ingram ကပြောပါတယ်။ Simon Ingram တို့လိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာကသုံးနှုန်းပြောဆိုတဲ့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုမြန်မာအစိုးရကအတိအမှတ်မပြုဘဲရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်အတိုင်းဝိုင်းလိုပဲရည်ညွှန်းပြောဆိုပါတယ်။ကလေးတွေကိုအဆင့်မြင့်ပညာရေးပေးနိုင်ဖို့ရည်ရွယ်တဲ့တင် जा မှုနည်းစနစ်တွေကိုနောက်လာကြရင်ဒုက္ခသည်စခန်းတွေမှာစလုပ်ဖို့အစီအစဉ်နေတယ်လို့ UNICEF ကပြောပါတယ်။တင်ရိုးရဲမှာအရေးဖက်ဆိုင်ရာဘာသာစကားနဲ့တင်ချာဘာသာရပ်ဆိုင်ရာတွေအပြင်ဘဝအတွက်မရှိမဖြစ်လိုအပ်တဲ့ကျွမ်းကျင်မှုအရည်အသွေးတွေပါဝင်မှာဖြစ်ပါတယ်။ဒီအစီအစဉ်ရဲ့ပထမအဆင့်မှာသူငယ်တန်းနဲ့မူလာတန်းအဆင့်ကျောင်းသားတွေကိုအဓိကဦးတည်ပြီးတင်ချပေးမှာပါ။ဒီနေ့နောက်ပိုင်းကျရင်တော့စစ်တမ်းအထိအလဲတန်းကျောင်းသားတွေအတွက်အစိမ့်မြင့်တင်ညာတင်ယူရေးအခွင့်အလမ်းတွေဖန်တီးပေးဖို့မျှော်လင့်ထားတယ်လို့ UNICEF ကပြောပါတယ်ခင်ဗျာ